မြန်မာနိုင်ငံကမျိုးဘာသာသာသနာစောင့်ရှောက်ရေးဖွဲ့ကြီးတစ်ခုဖြစ်တဲ့မဘာသာမြန်မာတန်ဃာတော်နှစ်ပါးနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးတို့ကိုလူမှုမီဒီယာကွန်ရက်တစ်ခုဖြစ်တဲ့ Facebook ကမနေ့ကပိတ်ပင်လိုက်ပါတယ်။မျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကဆရာတော်ဥပမောက္ခဦးသူစိတ်တနဲ့ကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့ဦးလှဆွေတို့ကို Facebook ကပိတ်ပင်လိုက်တာဖြစ်ပါတယ်။မြန်မာတန်ဃာနှစ်ပါးကိုတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မုံတရားဖြန့်ဝေရေးသားမှုနဲ့နမပြက်စရင်သွင်းပိတ်ပင်လိုက်တာလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဆရာတော်ဥပမောက္ခကအခုလိုမိန့်ပါတယ်
။အဲဒီမှာကဖုံးဖုံးကတကြေးတစ်ခါမှအဲဒီလိုမလုပ်ဘူး။လူမျိုးရေးပြဿနာ၊ဘာသာရေးပြဿနာ၊နိုင်ငံရေးပြဿနာဖြစ်အောင်ရေးတဲ့အရေးနှုံမျိုးကိုတကြေးတစ်ခါမှမရေးဘူး။ရေးဘူးလို့ရှိလို့ရှိရင်ဘယ်နည်းဘယ်ရဲ့ဘယ်အောက်ကနေပြီးတော့ဥပမောက္ခကသူကတို့ရေးတယ်ဖုတ်ပြီးတော့ခေါ်ယူသတိပေးပြီးတော့ဆက်တော့ကနေသတိပေးပြီးတော့တလားပိတ်တာမျိုးနလားပိတ်တာမျိုးအဲဒီကြိမ်မကြိမ်မမရလို့ပိတ်ပစ်တယ်ဆိုရင်တော့ဘုန်းကြီးအနေနဲ့ဘာမှမပြောလို့ဘူးပေါ့နော်ဒီလိုလူမျိုးရေးပြဿနာဘာသာရေးပြဿနာနိုင်ငံရေးပြဿနာဖြစ်အောင်မရေးသားဘူးပါပဲလေနဲ့ဖုံဖုံလို့အောက်တွေကောစတဲ့လူအောက်တွေကောအဲ့လိုလှုပ်တာကတော့အသွားနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့ဆန့်ကျင်နေတယ်ပေါ့နော်အရာကြောင့်လို့ဘုန်းကြီးကတော့ဇန်နဝါရီကိုနောက်မဖြစ်အောင်နိုင်ငံတော်အစိုးရကဒီမိုကရေစီလမ်းကြောင်းနဲ့မှာသွားနေတဲ့အခါမှာအဲ့ဒီလိုလုပ်ရရင်အစိုးရရဲ့ဒုတိယဦးလေးကြားတယ်နိုင်ငံတော်ရဲ့ရှိသွားမယ်လုပ်ငန်းนี่အားလုံးပြည်သူလူထုရဲ့ယုံကြည်မှုအားနဲ့သွားပါတယ်အားကြောင့်လို့ပထမကြီးတွေကတော့မလုပ်ပြမှုလို့ဘုန်းကြီးကတော့အဲ့လိုပဲမြင်ပါလဲ
ဆရာတော်ဥပမောက္ခမိန့်ကြားသွားတာပါFacebook ကမနေ့ကပိတ်ပင်တာခိုင်လိုက်ရတဲ့လှတော်ကိုယ်စားလှယ်ဟောင်းဦးလှဆွေကလည်
းကျွန်တော်ကအကြမ်းဖက်သမားလည်းမဟုတ်ဘုံဖောက်ခွေသမားလည်းမဟုတ်ငွေစည်းဝါးရာဇာကောင်းဆောင်လည်းမဟုတ်ဘူးကျွန်တော်နိုင်ငံရေးသမားပဲပြီးခဲ့တဲ့9နှစ်လဲကျွန်တော်ကစိုးရအောင်ထောက်ပြပြီးဝေဖန်ခဲ့တဲ့လှတော်ကိုယ်စားလှယ်ပဲအာဏာရပါတီလက်ထက်တုန်းကလည်းအာဏာပါတီကိုကျွန်တော်ထောက်ပြတဲ့လူပဲအခုချိန်မှာအတိုက်ခံဖြစ်သွားတော့လဲကျွန်တော်ကစိုးရအောင်ထောက်ပြတဲ့လူပဲဒါပေမဲ့ကျွန်တော်အဲ့လိုမျိုးလှုပ်တာကိုအခု Facebook ကဒီလိုလှုပ်တယ်ဆိုတော့စင်နာကြီးပေါ့ဗျာ။ဘာကြောင့်လုပ်တယ်ဆိုတာနိုင်ငံရေးတိုက်ကွက်တစ်ခုလိုပဲမြင်ပါတယ်။ဒါပေမဲ့အဲ့လိုလုပ်တဲ့အတွက်စိုးရသိခါကြရတယ်ဗျာ
။ရိုဟင်ဂျာမွတ်စလင်တွေပေါ်မုံတရားဖြန့်ဝေတဲ့နေရာမှာ Facebook ဟာအဓိကနေရာမှာရှိခဲ့တယ်လို့ကုလသမဂ္ဂရဲ့အစိုးရကစာမှာပါဝင်ခဲ့ပြီးတဲ့နောက်အမေရိကန်လွှတ်တော်မှာပါ Facebook ကုမ္ပဏီရဲ့တာဝန်ယူမှုအပေါ်ဝေဖန်ပြစ်တင်တာတွေခံခဲ့ရပါတယ်။ Facebook ကအခုပိတ်ပင်မှုတွေနဲ့ပတ်သက်ပြီး IT နည်းပညာရှင်တဦးဖြစ်တဲ့မီရိုအဖွဲ့ကကိုနေဖုံးလက်က
Facebook ကတော့သူ့မှာသူ့ community standard တွေရှိတယ်လေအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဒီလို report ထုတ်ရမှဖြစ်ဖြစ်ဆက်ကတက်ကကျူးလွန်မှာဖြစ်ဖြစ်ဒီအဲ့လိုမျိုးပိတ်လိုက်ပိတ်ထားတော့ရှိတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဆိုရင်လည်းဒီကဘက်ကိုယ်တိုင်ကတော့မအားလို့မျိုးထုတ်ပြောရတယ်ဆိုတော့လေသူတို့မှာအဲ့ဒီဟာနဲ့ပတ်သက်ပြီးသူတို့မှာလည်းတာဝန်မကင်းဆိုတဲ့ပုံစံမျိုးသူတို့ခံစားနေရပုံပေါ့လေ။အဲ့ဒီအချက်တွေကြောင့်ပဲသူလုပ်တယ်လို့ယူဆရတာ။အော်ဒီအမုန်းစကားနဲ့ပတ်သက်ရင်တော့သူ့ community standard ကိုစိုးဖောက်လို့သူပိတ်တယ်ဆိုတော့အဲ့ဒါသူ့မှာလုပ်ပိုင်ခွင့်ရှိတယ်လေအဲ့လိုမဟုတ်ဘဲနဲ့ဒီတကူကူဝေဖန်ပြောဆိုတာနဲ့ live ပိတ်နေတယ်ဆိုတော့တမျိုးပေါ့နော
်အခုလို Facebook ကပိတ်ပင်မှုတွေနဲ့ပတ်သက်ပြီး NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကဒီကိစ္စဟာအစိုးရအနေနဲ့ရော NLD ပါတီအနေနဲ့ပါပါဝင်ပတ်သက်မှုမရှိဘူးလို့ပြောပါတယ
်ပမာနိုင်ငံမှာ Facebook ကိုတုံးပြီးတော့အမုန်းစကားတွေဖြန့်ချိနေတယ်ဆိုတာကိုဒီ Facebook ကမတ်စုကဘတ်ကိုလည်းပြောထားပါတယ်အဲ့တော့အဲ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဘာသာရေးပြဿနာအမျိုးသားဆွံ့ရောက်လုံတော်တဲ့ပြဿနာတွေမှာဒီမုံတရားတွေဖြန့်ချိတယ်ဒီ Facebook အကောင့်တွေဟာဒီရွေးချက်ရှိရှိနဲ့ကိုအသိဖွဲ့ဖွဲ့ပြီးလုပ်နေတယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်အဲ့ဒါကိုကျွန်တော်တို့ကတော့သုံးစရာကျွန်တော်တို့ဒီတုံ့ပြန်ပြီးတော့အရေးကြီးဖို့တော့လောက်တာမရှိပါဘူးကျွန်တော်ပြန်လဲဖြည့်ရှင်းတာပဲလုပ်ပါတယ်ဒါပေမဲ့ပြည်သူတွေတဲကဒီအချက်လက်တွေကိုနော်တိတိကျကျတိုင်တတ်မယ်ဆိုရင်နော် Facebook ကသူတို့အကောင့်မျိုးစစ်ဆေးကြည့်ပြီးမှန်နေဆိုရင်ပိတ်လာနိုင်ပါတယ်အဲ့တော့ကျွန်တော်တို့အစိုးရမှလည်းတာဝန်မရှိဘူးကျွန်တော်တို့ပါတီအနေနဲ့ဂျုံတရားဆောင်ရွက်ခဲ့ခြင်းမရှိပါဘူးဒါပြည်သူများကဆောင်ရွက်တာကြောင့်ပဲကျွန်တော်တို့နော်သူတို့ရဲ့တင်ပြချက်ကမှန်ကန်တဲ့အတွက်ကျွန်တော်တို့အမုန်းစကားတွေကိုဒီထိန်းချုပ်တဲ့အနေနဲ့လှုပ်လိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်
။ Facebook သုံးသူတွေအနေနဲ့လွတ်လပ်စွာပြောဆိုရေးသားခွင့်တွေရှိတယ်ဆိုပေမဲ့တိုင်းပြည်မတည်မငြိမ်ဖြစ်အောင်ရေးသားတာမျိုးဆိုရင်အခုလိုပိတ်ပင်တာမျိုးကိုကြိုဆိုရမှာဖြစ်ကြောင်းတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကပြောပါတယ်။
ဒီဟာကလေစပိုင်းပေါ့နော်တစ်ဖက်ကလည်းကျွန်တော်တို့ကဒီ digital right freedom media မှာလွတ်လပ်လပ်ထုတ်ဖော်ပြောကြားခွင့်ပါညာတစ်ဖက်ကလည်းဒီကြောင်တစ်ဖက်ကကြလဲ security နဲ့ tranquility ပေါ့နော်လုံခြုံရေးနဲ့ immunity ဒီပေါ့ထိန်းသိမ်းမှုကရှိရပေါ့ဗျာလွတ်လပ်မှုလည်းလုပ်ရတဲ့အမှန်တော့ဘာလို့ရရဖြစ်ကြလဲတန်းစီအမြင်ဖြစ်တာလောက်တာဒါမျိုးတွေကတော့သူတားကြတယ်နဲ့ဘာဆိုတော့ Facebook ကလည်းပဲဒီ Mark Zuckerberg ကိုအကိုအကြီးကြီးပြစ်တင်ခံရပြီးတော့ဒီပြင်းနေပြကြားတဲ့ဘာသာစီးပုံမှာသူတို့လည်းပြစ်ချပြန်လုပ်တာကိုကျွန်တော်ထင်နေရအဲ့တော့လူလူမန်တာထုတ်ဖို့ပြောကြားခွင့်ရှိရတဲ့ဒီပြည်ထောင်စုကမှပဲတာဝန်ယူတာဝန်ခံမှုကတော့ရှိရမှာဖြစ်နေလူတစ်ပါးကိုထိခိုက်တဲ့ဟာမျိုးအမိုးဒီယာ hate speech ဖြန့်ချိနေတာမျိုးဟိုတန်းဒီတော့လူလူကိုမင်းမင်းဖြစ်အောင်စစ်အားပေးတာဒါမျိုးညာတွေကြတော့လေတားနေတဲ့သူကိုတွေ့မယ်အဲ့ဒီအတွက်သူကဘာလို့လဲဆိုတော့ Facebook ကနာမည်ပြည့်နေအောင်ဒီကနေပြီးတော့ဟိုအများကြီး leak ဖြစ်နေတယ်ဆိုတော့ subject တွေရှိတော့အဲ့ဒီအပေါ်မှာတော့သူတို့ကိုယ်တိုင်ကဝန်ခံထားပဲပမာကြီးမှာဖြစ်တဲ့ media နဲ့ပတ်သက်ပြီးတော့သူတို့တင်တဲ့ကာကွယ်မှုမပေးနိုင်ရဘူးဆိုတဲ့အပေါ်မှာအချက်အလက်တွေလောက်တာလို့ဖြစ်နေတယ်ဆိုတော့
ဒါကတော့မြန်မာနိုင်ငံကမျိုးပါသားသာသနာဆောက်ရှောက်ရေးအဖွဲ့တန်ခါတော်နှစ်ပါးနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးတို့ကို Facebook ကမနေ့ကပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါမြန်မာနိုင်ငံမှာလူဦးရေတန်90ရှိတဲ့အထက်မှာ Facebook အသုံးပြုသူက18တန်းရှိတယ်လို့လည်းသိရပါတယ် Facebook ကိုအကြမ်းဖက်တွေလူမျိုးရေးဘာသာရေးအဆွန်ရောက်တွေတုံးဆွဲနေတာကိုတိုက်ဖျက်ဖို့ Facebook ခေါင်းဆောင်တွေကို American နဲ့ EU ပါဝင်နိုင်ငံတကာကအပြင်းထန်ဖိအားပေးနေကြတာတွေလည်းရှိနေပါတယ်ရှင်